ဆောင်းရင်ကလားနှစ်ထောင်ချောက်ခုနှစ်သာရုဒီနေ့အဘိဓမ္မာဂုံတုဆောင်ဇနီးအားဖြင့်ပြောရင်ဒီကကြောပေါ့နော်နိုင်ငံတော်ကသတ်မှတ်ထားတာကအဘိဓမ္မာဂုံတုဆောင်ဇမတို့ဒီကကြောလို့ခေါ်ရတဲ့အကြောင်းကိုလည်းဇမရှင်းပြသွားမယ်အခုဇမတို့လေးလာမှာကအဘိဓမ္မထသင်္ကဟဆိုရဲနော်အထကထာကျမ်းမနှစ်ကဇမမိတ်ဆွေများအဘိဓမ္မာသင်ခဲ့တာကအဘိဓမ္မထသင်္ကဟကျမ်းဆိုအထကထာကျမ်းဒါသိထားမယ်အဘိဓမ္မထသင်္ကဟကျမ်းဆိုအထသင်္ကဟလို့ပြောတဲ့အတွက်အဘိဓမ္မအထသင်္ကဟသုံးခုပေါင်းပါမယ်အဘိဓမ္မအရာအဘိဓမ္မခုနှစ်ကျမ်းဤအထဆိုအနေအဓိပ္ပာယ်တွေကိုသင်္ကဟဆိုအချင်းချုပ်ထားတယ်ဒါဆိုရင်အဘိဓမ္မခုနှစ်ကျမ်းမှာပါထားတဲ့အနေအဓိပ္ပာယ်တွေကိုအချင်းချုပ်ထားတဲ့ကျမ်းသည်အဘိဓမ္မထသင်္ကဟကျမ်းဆိုတော့ကျေးဇူးတော်ရှင်မြတ်စွာဘုရားဖျားဖြစ်တော်မူပြီးတော့ခုနှစ်ဝါမြောက်မှာတာရင်တန်နဲ့ကြီးမှာကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့မေတော်ဖြစ်တဲ့အမိနဲ့တာမှုထားတဲ့နတ်ပြမာတွေကိုဟောကြားခဲ့တာဒီနောက်တန်ခါယနာကျင်လာတဲ့အချိန်မှာဓမ္မသင်္ကနီဓာတုကထာကထာဝိထုယမိုက်ပဋ္ဌံစသည်ဖြင့်အဘိဓမ္မာခုနှစ်ကျမ်းလို့ဖြစ်လာဒါဆိုရင်မြတ်စွာဘုရားနှုတ်တော်ကဟောထားတဲ့တရားတော်တွေအကုန်လုံးကိုပြန်ပြီးတော့တန်ခါယနာကျင်တဲ့အခါမှာအဘိဓမ္မာခုနှစ်ကျမ်းဖြစ်လာဒါဒီအကျေဆုံးအဲ့တော့အတောင်ရည်တန်နဲ့ကြီးမှာဟောခဲ့တာကအကျေဆုံးလူပြေစန္ဒကူတော်မှာရှင်သာရိပုတ္တရာကိုဟောခဲ့တာအကျဉ်းဆုံးရှင်သာရိပုတ္တရာကနေတဆင့်လင်းတို့သား900ဘဝကနေပြီးတော့ဖြစ်လာတဲ့ယဟန်900ကိုဟောခဲ့တာကမကြည့်မကြည့်ဤသုံးဤအဲ့ဒီဤသုံးဤစလုံးဒီကျေးဇူးတော်ရှင်မြတ်စွာဘုရားကရှင်သာရိပုတ္တရာဟောထားတာကိုလည်းမြတ်စွာဘုရားထံအတည်ပြုပြီးသားယနေ့ကျမတို့တွေသင်နေကြတယ်ယဟန်ရှင်တို့တွေသင်နေကြတယ်ဆိုတာရှင်သာရိပုတ္တရာကနေပြီးတော့တပည့်900ကိုဟောထားတယ်မကျင်းမကျယ်နေအဲ့တော့အဘိဓမ္မာခုနှစ်ကျမ်းရယ်လို့သတ္ထသံဃာယနာတင်လာတဲ့အချိန်ကြီးပေါ့နော်သံဃာယနာအစစ်အစစ်မှာအဘိဓမ္မာခုနှစ်ကျမ်းလို့ဖြစ်လာတယ်အဲ့တော့အဘိဓမ္မာခုနှစ်ကျမ်းကိုဓမ္မသင်္ကနီဝိပင်းဓာတုကထာကထာဝိထုကလာပုဂ္ဂလပညာယမိုက်ပဋ္ဌံရယ်လို့သတ္ထသံဃာယနာတင်တဲ့အထိအစစ်အစစ်သံဃာယနာတင်လာတဲ့ဒီအဘိဓမ္မာခုနှစ်ကျမ်းကိုယဟန်နေတာမဏေတွေသင်ယူကြတယ်လူပုဂ္ဂိုလ်တွေအတွက်သင်ယူဖို့ဆိုတာကြတော့သာသနာနှစ်1500လောက်အချိန်မှာဒုမူလသောမကျောင်းမှာသတင်းသုံးနေတဲ့အရှင်နုရုဒ္ဓမထေရမြတ်ကိုကျောင်းတကာကြီးဖြစ်တဲ့နံပါကနေပြီးတော့လျှောက်ထားတဲ့အခါမှာအရှင်နုရုဒ္ဓမထေရမြတ်ကနေပြီးတော့အဘိဓမ္မာခုနှစ်ကျမ်းကိုအကျဉ်းချုပ်ထားတဲ့အဋ္ဌကထာကျမ်းလေးတစ်စောင်ကိုရေးသားပေးခဲ့တယ်ဒါဘယ်သူတွေအတွက်လဲဆိုတော့လူပုဂ္ဂိုလ်တွေအတွက်အဲ့ဒါကိုပဲယနေ့ဒါကိုအဘိဓမ္မာထသင်္ကဟကျမ်းသင်္ကဟဆိုအကျဉ်းချုပ်တက္ကဋဘာသာနဲ့ပြောတော့တင်ဂျဟတင်ဂျဟကနေနောက်ဆုံးတင်ဂျူရယ်လို့ဖြစ်လာတာဒါဓမ္မမိတ်ဆွေတို့အစဉ်အဆက်ကလေးသိရမယ်အခုကျမတို့လူပုဂ္ဂိုလ်တွေအနေနဲ့ပရိယတ်တိလောကမှာသာမဏေတွေသီလရှင်တွေလူပုဂ္ဂိုလ်တွေတင်နေတဲ့တင်ဂျူကျမ်းတင်ဂျူကျမ်းစာဗိဓမ္မထတင်ဃဟကျမ်းတနည်းအားဖြင့်ဒါသည်အဋ္ဌကထာကျမ်းအဋ္ဌကထာကျမ်းပေါင်းများစွာထဲမှာအသေးဆုံးအကျဉ်းဆုံးဖြစ်တဲ့အတွက်ကြောင့်လက်ငါးချောင်းမှာအသေးဆုံးဒီလက်တန်းလေးဖြစ်တဲ့အတွက်ကြောင့်ဒါကိုလက်တန်းအဋ္ဌကထာအဲ့တော့ဘိဓမ္မထသင်္ဃဟကျမ်းတင်းချိုကျမ်းလေးကနေပြီးတော့အဋ္ဌကထာဖြစ်တဲ့အတွက်ပါဠိတော်ကိုထပ်ချင်အဋ္ဌကထာအဋ္ဌကထာကိုချဲ့တယ်ဆိုပေမဲ့ဒါအကျဉ်းချုပ်ပြီးမှချဲ့တာနော်ဒါလေးသိရမယ်အဲ့ဒီအဋ္ဌကထာကျမ်းကိုထပ်ချဲ့တာကြတော့တီကာအခုကျမတို့သင်မှာကအဘိဓမ္မထသင်္ဃဟကျမ်းဆိုတဲ့အဋ္ဌကထာကျမ်းကိုထပ်ချဲ့ထားတယ်ကျမတို့တင်းချိုသင်နေတဲ့အချိန်မှာသိကျင်တဲ့အချက်တွေအများကြီးတွေ့ခဲ့မယ်နော်စိတ်ပိုင်းနဲ့ပတ်သက်ရင်စေတသိက်ပိုင်းနဲ့ပတ်သက်ရင်ဒီဘိဓမ္မထသင်္ဃကျမ်းကိုအရှင်နုရုဒ္ဓကဘိဓမ္မာခုနှစ်ကျမ်းကိုအချင်းချုပ်နေနေရမှာအပိုင်းကြီး၉ပိုင်းနဲ့ရေးသားခဲ့တယ်စိတ်ပိုင်းကနေကမ္မထံပိုင်းအထိအပိုင်းကြီး၉ပိုင်းကိုနိုင်ငံတော်ကနေပြီးတော့ပရိယတ်တိလောကမှာစာသင်သားတွေလောကအနေနဲ့ဖြတ်ပေးလိုက်တဲ့အခါမှာအပိုင်းကြီး၉ပိုင်းကိုဟလာအဆင့်အနေနဲ့၃ဆင့်ပိုင်းပလိုက်တယ်ပထမဆင့်ဒုတိယဆင့်တတိယဆင့်ဆိုပြီးစာမေးပွဲအနေနဲ့ဆိုရင်၃ရက်သတ်မှတ်သွားတယ်အဲ့တော့အဲ့ဒီမှာအရှင်လူတို့ကရေးခဲ့တဲ့အဘိဓမ္မာထသင်္ဃကျမ်းရှင်းတဲ့အတွေ့အကြုံကျမတို့သိကျင်တဲ့အချက်တွေအများကြီးပါလာတယ်။ပါလာတဲ့အခါမှာထပ်ဆင့်ပြီးတော့ချဲ့ထားတဲ့အပိုင်းလေးကြတော့အဘိဓမ္မာထဝိဘာဝဏိကျမ်းခုဓမ္မမိတ်ဆွေတို့ကျမတို့သင်ကြမှာကအဘိဓမ္မာထဝိဘာဝဏိကျမ်းကိုသင်မှာအဘိဓမ္မာထဝိဘာဝဏိကျမ်းကိုရေးသားပြုစုတဲ့ဆရာတော်သိရမယ်ရေးသားပြုစုတဲ့ဆရာတော်ဒီအရှင်သူမင်္ဂလာတာမိဒါကိုပဲကျမတို့ကတိကကျော်သမိုင်းအချင်းကျုပ်ဆိုပြီးပါထားပြီเนาะဇမမေးဆွေရဲ့မှတ်စုစာအုပ်မှာရှိထားတယ်တိကကျော်ကျမ်းရဲ့သမိုင်းအချင်းကျုပ်ဆိုပြီးပါထားမယ်တိကကျော်ကျမ်းရဲ့မူရင်းမိကိုပြောပါဆိုရင်အဘိဓမ္မထ วิบาวนีจังถ้าเอาปุ๊บเช่นไหมส่วนอภิธรรมท่าเอาปุ๊บเช่นไหมอภิธรรมท่าเช่อัตถะเช่ปีวิบาวนีอ่ะวิบาวนีเว้ยถ้าส่วนอภิธรรมท่าวิบาวนีปุ๊บเช่นไปแล้วเดี๋ยวไปอภิธรรมอัตถะวิบาวนีอภิธรรมยาเก้าอยู่มากะอภิธรรมคนนั้น อาชาสุเรจเวอเนอเดย์เบเดโกวิบาวนิสาทิชาอ๋อพุ่มยาถ้าส่วนยี่บิดมาคนเดียวเนี่ยอเนอเดย์เบเดโกทิชาอ๋อพุ่มยาเลยจังโกอบิดมาชาวิบาวนิจังอันนี้จังโกจังพิวเรศยาโรยเบเอมิวเบียวว่าส่วนยี่เอเชียนตุเมงกะลาตามิเอเชียนตุเมงกะลาตามิมาเทดีเบเอเชียมาปอทุงเกเลส่วนยี่ตาดนาเนี่ยข้างคนเนียจอมาปอทุงเกเล ตีหัวไม่เทระบาดเจ็บจันทร์ยุสยาโรยเจสุสินสยาโรยเบรอบิโอบาสุยจีนยาอย่ามาอิดเจียเกเดจีสุโรชินยันสวาพยาเลยยาโรยเนี่ยนั่นแหละสินตาลีโกตระมาเทียนจีเนี่ยเบรอดูเลยฮาลิติทากันถ้าจังตีหัวคิดตรงน่ะตาดนาบายตาดนาบายลูกเชื่อว่าจินซาระกะพยาเอโซมาเรโก จริงๆเลยมาเลยแต่อยู่เจ้าเมียวทายตาดนาบังลูกอยู่ใจถ้าเจ้าตาดนาบังเสียโรจีพี่เจ้าเอเชียนตาลีโปกระมาเทจีพี่เจ้าการเมียนสาวพี่ยาเลยเลียโรยเอ็งก็ตาวกายเนี่ยเบื่อจูนีรานอถ้าตีนี้อ่ะเนี่ยอันนั้นเจ้ากันเจ้าเจ้าพวกเราเจ้ากันเจ้าเลยส่วนที่ก้าเจ้าเมียวส่วนเนี่ยแต่ก็อันนี้เดี๋ยวไปส่งเจ้าเมียวส่งเลยเนี่ยติ้งจูนี่เดียวเจ้าเมียวกูนี่เดียวเจ้าส่วนที่จัง ติ้งจูทักเชิดฮาล่ะฮู้ล่ะนี่เดียวเจ้ามองยาสวาดีกูติ้งหัวบาดานี่ยี่ตาโรมุกเกเรจีติ้งหัวมาส่วนอันลงโจจ้าเกเรจันซาจะสั่งพี่เด็กแล้วก็จันยูเสียโรยเจสุสินเสียโรยเอเยเอเชียนบ่เนาะตาตีอ่ะน่ารู้กูจันยูเสียโรเชียนยูยี่ตาเกโดเยสโรจันยูเสียโรว่าเชียนตุเมงลาตามีเนาะตาดนานี่ข้างคนเนี่ยเนาะตาลิมีนี่เกี่ยเนาะ เอ่อเชียงยูบีเหตุการณ์เลยเยอะเลยอยู่เปล่าสิอภิธรรมท่าวิบาวนีเยอะลูกจะมาลูกติงจ้าเนี่ยเจ้าสังน้องติงจูโกบายลงกูเจ้าเชิดท่าเลยที่ก้าเจ้ากูเลยนั่นเส้นเลยเยอะเนี่ยอภิเอกราสอตลาดเราไม่เบี้ยวสาธิตท่าเกียร์เขาพี่น้องตู้เย่เสียเย่ที่หัวติงจูในที่ยาวมีเงี้ยอยู่บีโรมาอภิธรรมท่าวิบาวนีเจ้ากูมีมาในเงี้ยมาหรอที่ก้าจ่อลูกเชียงชาเลยน้องที่ก้าจ่อสุรินทร์เนี่ยไม่อยากไปมาเชียงชาเลยสมีมาในเงี้ยมา เนาะทำไมสิโรดีเนี่ยสาวพี่ไอ้สมมาตียาโรดีอยู่ติงอยู่ในชาเลยที่เราว่าเราเนี่ยเงี้ยนี่สิเลยปะเนาะตียูรุนั่นแหละใช่โน้ซาดีดีอะไรมาตัวพี่โรทำไมสิโรว่าตียาโจรุตัวพี่อินทรุมตีอภิธรรมท่าวิบาวนีรูปเยอะมันดีไหมตียาโจรุสาเป็นยังไงมาโคราเลยสมยังมาในเงี้ยถ้าจังอภิธรรมท่าวิบาวนีเจนยังมาในเงี้ยมาโรตียาโจรุเป็นยังไงอภิเอเลยสวยนั่นเส้นเลยเลยเนี่ยอภิเอเกเรป้าจังตียาโจรุมีจวนเดเลยอภิธรรมท่าวิบาวนีเจนกูยี่ตาเกเ ယ်ဆိုတီဃာလှလို့ခေါ်တယ်တီဃာလှလို့ခေါ်ကြတယ်ဘာလို့တီဃာကျော်လို့ခေါ်ရတာလဲဆိုရင်တော့အဲ့ဒါတမိုင်းကြောင်လေးရှိလာတယ်တဲ့သဂိုင်းထူပါယုံထူပါယုံဇေဒီတော်ကြီးသဂိုင်းမှာထူပါယုံဇေဒီတော်ကြီးကိုတည်ဆောက်ခဲ့တဲ့ဒါယကနာရပတိကြီးလက်ထက်မှာတဲ့အဲ့ဒီယဟန်တပါအဲ့ဒီယဟန်တပါဘာလို့လဲဆိုအရှင်ရိယဝန္တမတိဆိုပြီးတော့ယဟန်တပါပေါ်ခဲ့တယ်သူကဘလောက်တောင်မှစာပေတန်းခံနေ ਉ လေနှုတ်ငုံဆောင်နိုင်လဲဆိုရင်ယောက်ျားတစ်ယောက်တစ်ထန်းမိန်းမကိုဝင်ဆောင်တရွက်ရှိတဲ့ပေသာတွေရှင်းတော့ကဖရာရဲ့အဆုံးအမတရားတော်တွေကိုညံ့စွာဖရာပြိနိဗ္ဗာန်စံပြီးနောက်ပိုင်းမှာနှုတ်တဲ့အခရာနဲ့သံဃာယနာတင်လားမတင်ခဲ့ဘူးလားပထမသံဃာယနာနှုတ်နဲ့အာဂုံဆောင်ခဲ့တယ်ဒုတိယသံဃာယနာတတိယသံဃာယနာနှုတ်နဲ့ပဲအာဂုံဆောင်လာကြပြီမဲ့သုဒ္ဓသံဃာယနာတင်ငန်းဤအချိန်ကြတော့အဲ့ဒီအချိန်မှာသဘုံဘေးကြီးစွာတက်ချစ်တာလေဒါဓမ္မမေစုလိုသိပြီးသားအဲ့တော့ကြာလာတဲ့အခါမှာနောက်ပိုင်းနောက်ပိုင်းမှာဖရာရဲ့အဆုံးအမတွေကိုဘလောက်ပဲနှုတ်တဲ့အာဂုံဆောင်ထားဆောင်ထားဒီလိုခေတ်ကာလအခြေအနေတွေမကောင်းတဲ့အခါမှာတော့လကောင်းစောင့်ထားတဲ့ယဟန်တန်ဃာများဘက်ကကြည့်မယ်ဆိုရင်လေသီလသမားတွေပညာတွေဘက်မှလေတောင်းတောင်းကြီးအပြည့်အဝဆုံးယဟန်တာကြီးပဲလို့အာမတ်မခံနိုင်လောက်တဲ့အချိန်မျိုးကြလို့ရှိရင် ဒါတွေဒီတလုံးတစ်ပါးဒချွတ်ချော်တိမ်ဆောင်မှားယွင်းမှာဆိုတဲ့အတွက်ကြောင့်မဖြစ်ချေဘူးဆိုပြီးတော့သာသနာဆိုတဲ့ဘုရားအဆုံးမှာအရှိတည်တန်ရေးအတွက်သရုတ်ထသံဃာယနာတည်တဲ့အချိန်မှာပေထက်အခရာတင်လာတယ်။နောက်ဒါကြောင့်သရုတ်ထသံဃာယနာတည်ပြီးနောက်ပိုင်းမှာဟလာသာသနာပြုခရီးတွေဆင်လွတ်တော့မြန်မာနိုင်ငံဆိုလဲတထုံကြီးတို့ဘာလို့ရောက်လာတာပေါ့နော်အဲ့ဒီအချိန်ကစပြီးပေးစားအဲ့တော့ဇဂိုင်းမှာသူပါယုံကြီးသူပါယုံစည်တီတော်ကြီးရဲ့ဓာရက်ကနာရပတိမင်းကြီးရဲ့လက်ထက်နာရပတိမင်းကြီးရဲ့လက်ထက်မှာဆိုလို့ရှိရင်အဲ့ဒီအရှင်ရိယဝန္တမထေဆိုဘလောက်တောင်စာပေကျမ်းဂန်တွေကိုကျက်မှတ်အာဂုံဆောင်နဲ့စွမ်းအားရှိတဲ့အာဃလူလဲဆိုအာဃလူဆိုအာဂုံဆောင်နိုင်တာဟုတ်လားအာဂုံဆောင်မှအာဃလူဆိုတော့ဒါပေမဲ့အာဂုံဆောင်နိုင်လဲဆိုယောက်ျားတစ်ယောက်တထန်းစာရှိတဲ့ပေစာတွေကိုလည်းနှုတ်ငုံဆောင်နိုင်တယ်ပေစာဘယ်နှထုတ်လဲဗာလဲလို့မပြောဘူးယောက်ျားတစ်ယောက်တထန်းယောက်ျားတယောက်တထန်းရိုးရိုးမိမတော့မဟုတ်ဘူးကိုဝင်ဆောင်မိမတရွတ်ရှိတဲ့ပေစာတွေအကုန်လုံးကိုနှုတ်ငုံဆောင်နိုင်တဲ့အရှင်ရိယဝန္တမထေရအဲ့ဒီလိုအာဂုံဆောင်ပြီးဆောင်ညာတော်လေသူကအလွတ်သာတော့ရတယ်ပေါ့ဒါပေမဲ့ဒီစာတွေရဲ့အဘိဓိပေကသူမကြည့်တတ်ဘူးဒါကြောင့်ဒီနေရာမှာကြမ်းခံသဘောကိုမနိုင်နိုင်ဘူးတဲ့အဲ့တော့ဇဂိုင်းမှာအဲ့ဒီအချိန်မှာကြော်ကြားနေတဲ့ဆရာတော်ကြီးတစ်ပါးရှိတယ်အဲ့ဒါရင်ကုန်ဆရာတော်ဖျားကြီးရင်ကုန်ဆရာတော်ဘုရားကြီးကလေစာပေကျမ်းဂန်အင်မတန်လေးတက်မြောက်တဲ့အပြင်ပฏิပတ်ပိုင်းဆိုင်ရာမှာလည်းတော်တော်ကိစ္စပြီးနေတယ်။အဲ့တော့အာဟုဇုကိလေသာတွေမဖြစ်စေခြင်းတဲ့အခါမှာကျန်တဲ့အချိန်မှာလေဘာလုပ်လဲဆိုရင်ရေပဲငုံထားတယ်။စကားအပိုးဒီပဇက်ရဲ့သဘာဝကာယကံဝစီကံမနောကံမှာစိတ်ကတော့အမြန်ဆုံးပေါ့။ဒါပေမဲ့ကံနေနဲ့ပြောရင်ဝစီကံတွေကကျမတို့မှာအများဆုံးဖြစ်နိုင်တယ်။ကာယကံဆိုတာကဟာလာဖြစ်ဖို့ခဲရင်သေးတယ်။ဒါကြောင့်ပြန်တဲ့အချိန်မှာစကားတွေအပေါ်မပြောကျင်တဲ့အခါမှာဘာလုပ်ထားလဲရင်ငုံထားလိုက်တယ်။ရင်ငုံပြီးနေတဲ့အတွက်ကြောင့်အဲ့ဒီဆရာတော်ကြီးကိုနာမည်ကြီးတာရင်ငုံဆရာတော်လို့နာမည်ကျော်ကြတာ။ဒါနဲ့စာပေကျမ်းဂန်အင်တန်တက်တော့ဒီအရှင်ရိယဝန္တမထေရကဒီရင်ငုံဆရာတော်ဖျားစီမှာကျမ်းဂန်သဘောလေးကိုသူကစာပါအလွတ်ရပြီမဲ့အဘိဓိစာကြည့်နေသူမတက်ဘူး။နော်ဒါကြောင့်တက်ချင်တဲ့အတွက်ကြောင့်ကျမ်းဂန်သဘောနားလေခြင်းတဲ့အတွက်ကြောင့်ဒီရင်ကုန်ဆရာတော်ဘုရားကြီးစီမှာသွားပြီးတော့ကျမ်းစာသင်ခြင်းလို့သွားတယ်။ဆရာတော်ဘုရားကြီးနားရောက်ပြီမဲ့ချက်ချင်းဆရာတော်ဘုရားမတင်ပေးနိုင်တော့ဆရာတော်ဘုရားနားချင်းကပ်ပေးမဲ့ဒီတစ်ရက်လည်းမရအောင်နှစ်ရက်လည်းမရအောင်နောက်ဆုံးကျတော့ဆရာတော်ဘုရားနားချင်းကပ်တဲ့အခါမှာသူကသူခင်းထိုင်တဲ့တရင်ွယ်လေးကိုအတန်မြင်အောင်ခောက်လိုက်တယ်။အတန်မြင်အောင်ခောက်လိုက်တော့ဆရာတော်ကအဲ့ဒီကြမှာလှည့်ကြည့်ပြီးတော့ဗစက်တရရေကိုထွေးပြီးတော့ဘာကိစ္စရှိလို့လဲဆိုတော့မှတပည့်တော်ပေါ့စာရီတော့တပည့်တော်အာဂုံရပြီမဲ့စာမကြည့်တတ်ဘူးသဘောအိပဲမစင်ကျင်တတ်ဘူးဒါကြောင့်ကျမ်းစာသဘောကိုနားလည်ခြင်းပါတယ်ဗျာတပည့်တော်အဲ့ဒါလေးသိဆိုတော့မင်းဘယ်စာရီကျွမ်းကျင်တယ်လဲဆိုတော့ तू ကဟလာဘယ်ကျမ်းဂန်နေဘယ်ကျမ်းဂန်နေအထိ तू ကဒါတွေသင်ခဲ့ပြီကဲဒါဆိုရင်ငါမှလည်းစာဝါရီရသိညာတယ်ကျန်တဲ့အချိန်တွေမှာငါအနေနဲ့မပေးနိုင်ဘူးဒါကြောင့်တပည့်စီလဲပြီးတော့တပည့်စီလဲဝတ်ကလေးနားတဲ့အချိန်ကြာလို့ချင်းကျန်းကန်လာတက်ချီဆိုတော့အဲ့ဒီအချိန်မှာဗာတန်းကန်လေးတင်ပေးလဲဆိုရင်တီဟိုခိကရေးခဲ့တဲ့အရှင်သူမင်္ဂလာတာမီမထေရေးခဲ့တဲ့အဘိဓမ္မထဝိပါဝဏီရဲ့အဖွင့်လေးပဲအဖွင့်လေးကိုဆရာတော်ကအဖွင့်ဆိုတော့ဒါပဏာမလေးပဲပေါ့နော်ဒါလေးကိုပဏာမဆိုတာရှစ်ခိုးနီးဒီယတနတ်ဆရာပဏာမပဲဒီချက်ကိုနီးလေးကိုပဲသူကဆရာတော်ကအဘိဓိပဲလေးကိုဘလို့ဖွင့်ရတယ်ဘလို့ရှိဆိုတင်ပေးလိုက်တယ်တင်ပေးလိုက်တဲ့အချိန်မှာဘာဖြစ်ဆိုနှစ်ရက်ပဲနှစ်ရက်ကလေးပဲစာဝါတက်ပေးလိုက်တဲ့အခါမှာရှင်သူမင်္ဂလာတာမိမထေရေးရေးသားခဲ့တဲ့အဘိဓမ္မထဝိပါဝဏီဆိုတဲ့တီဃာကျော်ရဲ့ရှစ်ခိုးခြင်းအဖွင့်ပဏာမဆိုရှစ်ခိုးခြင်းပဲဒါလေးကိုတင်ပေးလိုက်တဲ့အခါမှာအရှင်ရိယဝန္တကလေဒီကျမ်းဂန်ရဲ့သဘောကိုသူကြည့်တတ်သွားပြီနားလည်သွားပြီဖြစ်တဲ့ကြောင့်ဆရာတော်စီမှာနှစ်ရက်စာတက်တယ်သူကကျောင်းမှာပြန်ပြီးတော့ဒါကိုဆင်ကျင်တာနှစ်ရက်ဆင်ကျင်နေတဲ့အချိန်မှာပဲရင်ကုန်ဆရာတော်ဘုရားကြီးကလည်းသူ့စီမှာစာဝါတက်တဲ့စာသင်စားလေဟလာနှစ်ရက်ပဲလာပြီးတော့နောက်ရက်တွေမလာတော့နေထိုင်ညာမကောင်းလို့ရောသလားဆိုတော့ဆေလွတ်လိုက်ဆေလွတ်လိုက်တော့တပည့်တွေဆေလွတ်လိုက်တာအရှင်ရိယဝန္တမထေရလည်းငါလည်းငါကငါဒီစာလေးသဘောကိုဆင်ကျင်ရင်းနဲ့ဒီနည်းလေးနဲ့သူသင်ခဲ့တဲ့စာတွေပေါ့သူကြက်ထားတဲ့စာတွေသူကလိုက်ဆင်ကျင်တော့ဒါလေးကိုသူကသဘောပေါက်သွားတော့ဩအဘိဓမ္မထဝိပါဝဏီစာတိဃာပဲအခုဒီတိဃာရဲ့အဖွင့်လေးကိုငါကုစင်ကျင်တတ်သွားတဲ့အတွက်ကြောင့်တိဃာနဲ့ကြော်လျောဟဲလို့တွားလဲဥဒန်းကျူးမိဥဒန်းကျူးတယ်ဆိုရယ်ဟာစိတ်ထဲမှာမြိုသိပ်ထားလို့မရလို့နှုတ်ကထွက်ပြီးတော့ကြွေးကြော်တာဥဒန်းကျူးတယ်လို့ခေါ်အဲ့တော့အရှင်ရိယဝန္တမထေရကလည်းဒီဆရာတော်စီကိုလာတယ်ပေါ့လာလိုက်တဲ့အချိန်မှာလမ်းမှာဆရာတော်စီလွတ်တဲ့တပည့်တွေနဲ့လမ်းမှာစုံလိုက်တဲ့အချိန်ကျတော့ဟလာဆရာတော်ကလည်းစေလို့တယ်ဆို။ तू ကလည်းသွားလျှောက်တာ။တပည့်တော်ဒီလိုဒီလိုစင်ကျင်လို့ပါဆို။မင်းဒါဆိုလို့ရှိရင်မင်းလည်းစာတက်ပြီ။နောက်တစ်ခုဆရာသမားကိုမလျှောက်ထားဘဲနဲ့အဲ့လိုပြက်ကွက်တဲ့အတွက်ကြောင့်ဒန်ထန်းနဲ့အနေနဲ့ရော 然后那个民来啥的给这大比起的队长第一个叫路民五站就来给啊比的嘛他尾巴问你也啊喷江啥的上尾巴路四亚多个把片来所以都大文兵来着没你打个民族打建立四亚多一的别的不都来说啊新阿里亚文大没去怪要慢了没喏他讲这个新阿里亚文大四亚多的接受再多阿片啊，比他们他尾巴问你说的，第一个叫专业啊，不用偏见，没你打啦，民族的第一个讲我也打给的，哪里的？他说人，怎么如你那么个专业母音呢？没有表白说人，比他们他尾巴问你讲，也打的是亚罗也不能没，先都没个啦，打没没听，第一个叫路口那个，你妈那个嘛？你这个叫路去呀的，怎么着啊？白去白去啊嘞！是干，后边农民嘛那个是干嘛？白是呀路也追着木嘞，先瑞呀我子，都啊不如追着来路嘞。这个呢叫里哦黑路，把路乌江出来呀啦嘞。别的嘛他尾巴问你耶，也在那天呀本来嘛啊困累过，得有点鸟抓路，讲讲讲你最多的嘴。第一个呢，叫你要海路污染就老岁月，你妈那个妈啊，别的嘛他尾巴问你讲路，协议没标签，不录标嘞。第一个叫录标，哪里边喏？哎呦，第一个叫路可以了，白色路讲。哎，先你要问大弟，弟弟个今年讲个今年哪里大雨，现在最涨。这个一共十二票，这是十多年的北疆我一个嘞，你打啦，民族打疆我一个嘞，哪里这个呀？而我今嘛入棉麻人干嘛？第一个叫我一没讲李沙茶，李沙茶嘞最讲，比他们他尾巴我你讲的，啥顶哪里老干嘛？所以先打么你的，第二先的，比他们他顶俺讲我顶边，啊比他们他尾巴我你顶俺。这样真是不也老干嘛哩？这个叫路考察的，比他妈他尾巴那边尾巴问你个里面丢下来，或者他多来拉的不？哎呦，这样真是里打给别人，里面打给别人，今年嘛，你妈那个嘛，一没见过天下的，不也个不地不个，一没见天下的，来里三罗皮阿姨包冲拉的天下了，啥的拿不完的个，来里三罗皮阿姨也路吃拉面，然后的。下落啊哩，这卡嘞，弟弟个就路哦，等来的卡嘛，阿妈哩娘一抓追嘞，阿妈往不老张追嘞，所以你阿里子呢，俺只追嘞，弟个叫嘞嘛，喏，阿里阿妈哩追嘞卡嘛，下落偏啊，讨价，讨价有哩么价位呢？家里个阿他个他，弟个真啥把娘抓，你给哩吧，你比罗家里有见嘞，比罗七八五岁下落偏啊，一大户适应个嘞，适应个呀，干你比罗。啊，亲，你我母弟都做他那里的呀，他那米饭、蒸饭多了讲，酱酱饭多了讲，扒到了没一点。老板家了，哎，一吃的臭皮也拿来看嘛。第一个叫我，你妈那个啥的拿老干，不也老干嘛？沈阳新社个，一没见过李啥给家的，哎对，沈阳老便宜，哎路第一个叫人嘛，阿妈的扒的路，臭皮的，扒路阿妈扒来说，几个那个嘞，那谁那李也别家了哦，喏。这个大家那是利益，这个叫六七老昂嘞，讲几个的，谁呀罗啊嘞，那也那几个了，好了没了，好比喏，哎比罗，来的谁罗便宜罗罗，包括包拉罗，阿妈的巴拉罗，超便宜罗，你妈那个嘛哩，这一比的嘛，我这个里面他家的谁罗当阿罗的呀嘞，衰的西罗这配，谁罗便宜罗这配是。地家就一路搬出来，一搬开的，地他不地他不，下落一下来地家就阿妈的吵架的，下落一吵架的，一切都有，那么再来的下落啊嘞，地家就个吵架的对，地家没的，家不忙，慢他，地家没的，阿妈忙不老实的，那样来些，嗯，阿拉阿拉的下落皮啊吵架的，吵架了。阿里要谁要啊谁要来呢也来着这个啥比你别干你比如来哪里的努力啊谁要啊谁要来哪里不过你来报给的路你干嘛龙啊没几位呢谁要先生你干嘛就给我来你查他这配手的细节大家现在啥在哪里老干嘛你干嘛就给我真有你呢真你家哪里来细的路你干嘛就给我龙啊没准备呢一百拉嘞，细节地差给不，好比喏，八路嘞，阿妈嘞八路属于一百差价嘞， 那叫雷利塞罗皮亚基耶这批阿斯阿斯嘎罗低嘎州没定价无低差无他说你这么多人把路定来路没在西兰这么多人能人都干的路不够的一堆阿比的嘛阿金利亚来定比比阿塔克塔先阿然后阿塔克塔说叫没有你那里有拆拆的低嘎低嘎这里呢阿塔克低嘎这么样说这么多人他们没看他讲滴滴个真流，人家侬也别参比咯。今马路等咯等呀妈嘞，等妹妹别人也骂嘞，才今马路臭表大咪。他们骂也骂嘞一切，骂也骂嘞一切，骂也嘞骂嘞在，骂咪养猪杂他咪。啊骂也骂嘛无得骂你嘞，骂也嘞骂嘞在骂大咪。哎那里有什么没事滴呀？人家侬个啥在哪里在滴个就别参他嘞。他们今马路累了嘛个，啊别他妈啥尾巴问你说嘞，滴个真古木烟嘞呢？今马路累了嘛嘛好。好啦，今嘛如果你巴黎沙贝里有没得家的卢布谷的转手，能按照个三米外的，为什么三米外是贝拉嘞？今嘛如皮格拉的巴黎路啦，尼马路啦，尼马路。但是今嘛如定下嘞，为什么他定啊出来？他给他讲，今嘛如皮格拉嘞，尼马路呗。但是尼马路呢？为什么他定好？今嘛如啊，定他那皮的转手，尼马路嘛嘞？怎么说啊？为什么他定好？谁要罗里干那边都你的呢？都，我所以谁要罗皮阿家来罗的人罗安心情被查嘞？其实罗心不赖，不听谁要罗皮阿家来都你呢？都说，你为什么他定啊？讲过呗，好了，我所以你不听谁要罗皮阿家你啊？当有嘛跟他用谁要罗皮阿家你说你的你的罗谁家的没？怎么说你在南昌啊？定你那个？其实罗心不赖，不听谁要罗皮阿家谁呀？你呢？对吗？我讲，怎么路定你啦？比他妈他定个哈真，定就真弄下来，面貌变过呗，这样你能定他嘞？不如你那边怎么样不一致嘞？啊，顾这卡，啊，比他妈他尾巴问你说嘞，啊，比他妈他定个坚固拆拆他嘞，低价就嘞，怎么路面貌路？啊，面貌路妈妈，怎么路巴黎么在这努力做手笔路？比他妈他尾巴问你坚固，面貌变一大背个嘞，谁呀个？没咋为谁呀啥？好比喏，大家。阳光庙嘛，巴黎西亚的耶路天下给的，梅达文西亚西安的，比如棉麻边边讲过一个的，哎，这个叫棉麻边讲过呗，南安道干的，怎么路在边城讲啥，都怎么被他的？而梅达文西亚西安，这个叫棉麻边，我其他边没，西亚路伊亚的，西龙啊，你那一个啦，说棉麻啥咯，棉麻啥呗，梅达文西亚西安烧的，西港的西没，我怎么路立马就去的。三面呐，这面呐，再看这里，那面呐，老妈妈完胜在分析的，我家的家伙们，他做没？你妈咋工作的呢？你妈都一塌了呢，这妈说你妈咋他在打？他做阿边没？谁让你拍，好奥数样玩，爸妈没得了。反正说，都也我家协议的，谁去干说？我家协议那里面子，姑娘搬家嘛，这一般忙完了，把路去的，那嘛我家都里包了。而且嘛，如果姑娘搬路的。而西龙啊，其他的梅达维西亚三爷，第我家协议的，就把路拍得一看嘛，家天差别没，外面伢啦就吵，你闹的出手没面部咯，就把闹那番家路些，起码差别没面部的是用他其他，而罗第二个外路没伢啦耶，我家伊的西啦耶，巴苏路门没地啦耶，是罗这叫第二个叫个，来的来来奥苏比罗，西亚罗里个巴达边没没。巴黎没在这里对对，开价便宜哟。然后咱们路老百姓那家了，瑞昂是咱们路的看，蛮受点受他的。不但咱们路他妈没收入来开蛮些的，梅达维西亚在的，那第一个就棉麻店路为咱们路蛮受点受他的。而他呢，咱们路对面，他当嘛咱们没收入过真银的追里面，瑞的嘞瑞昂啊，金手面都啥的呀，炒的，啥的炒的，反正就标他了。估计咱们路对面的，啊，为什么他定下价格，他切的啊对？地家姐，你妈那个妈罗，爬路口来说，地家姐路口的一边，那个那娃罗叫啊，比的嘛，公主嫂。三米外的天家人，地家姐三米外路没靠啊不，啊比的嘛，公主嫂。他讲三米皮，没跟啥的家人，我估计啊嘞，啊比的嘛，八人多么皮呢，啊比的嘛，悠悠，啊比的嘛，公主嫂，没地家，反正说，啊比的嘛，公主嫂嘛嘞，谁谁的都不跟地摊光嘛嘞。这就是妈妈说的，阿里路快没地了嘞，阿比的嘛三毛一撇下嘞，走路来开有腰没啦，地价就没过你。刚才啊，阿比的嘛公路上，通山大人就把路啊，好啦，沿线路上嘛，开一大要多嘞，起码没地的路费， စာမေးခွန်းတချို့ဖြစ်ဘူးတယ်နော်ကျွန်တော်တို့ဒီသင်တန်းနေမှာရောပဲစာမေးအချိန်စီကံဒီ၄နာရီထိုးတော့မယ်အချိန်ကြမှာသူ့လက်ထဲရနေတဲ့အမေခွန်းကြီးရလေကြီးကတော့မေခွန်းကြီးဖြစ်နေတာအဘိဓမ္မာဘုံလူဆောင်သူကလည်းဒါလေးဖတ်တော့လဲတည်တယ်လို့လို့ပေါ့ရေးပြန်ရောစက်မြေတတ်တော့ဟိုအားကြည့်တော့လဲတည်တယ်လို့လို့သူမြင်ထားတဲ့ဇလုံးတွေပါလားမပါဘူးစိတ်လဲပါမယ်စေတသိက်လဲပါမယ်ပကိန်းလဲပါမယ်ရှေးရှာပဲနောက်ဆုံးကြည့်လိုက်တော့မှကောင်းစဉ်ပြန်ကြည့်လိုက်တော့အဘိဓမ္မာဂုံလို့ဆောင်တနာရီလိုမှ question ပြန်ပြောင်းပြီးဖြေရတယ်။ဗမေနာဂုံနာတွေလည်းအများကြီး။ဒါကြောင့်ဓမ္မမေစုကိုခွဲပြောတာဓမ္မမေစုကဒီနှစ်ဖြေမှာပါလေ။လောလောကျလက်ထဲမှာအဘိဓမ္မာရိုးရိုးရလွယ်လိုက်တာလွယ်လိုက်တာဆိုဖြေနေဦးမယ်။ကြိုပြောထားတာ။ဒါကြောင့်တီကာကျော်ဆိုတဲ့ကောင်းစဉ်နဲ့စာမွေးမေးခွန်းရမှာမဟုတ်။အဘိဓမ္မာဂုံဒူးဆောင်နေနဲ့ရမယ်။ဒါလည်းခွဲမပြောထားရင်ကျမတို့ကတော့ဟလာကိုလည်းဖြေခဲ့ပြီးပြီဆိုတော့ကျမတို့ကတခါလေးမေ့နေတာရှိတယ်မပြောမိရင်တပါမိတ်ဆွေတို့ကအဲ့တိုင်းသွားလိမ့်မယ်အကြောင်းနိုင်ငံတော်မှာခေါင်းစဉ်တက်တာကအဘိဓမ္မာဂုံဒူးဆောင်တယောက်တယောက်လွယ်လွယ်စကားပြောနေကြရင်ဘာတက်နေလဲအဘိဓမ္မာဂုံဒူးဆောင်လို့ဘယ်သူမှမပြောဘူးဒီကာကျော်ဆရာတော်တန်ဃာတော်တွေနဲ့စကားပြောလဲတပည့်တော်တို့အဘိဓမ္မာဂုံဒူးဆောင်ဆိုရင်တို့သိမှာမဟုတ်ဘူးဘာအမည်နဲ့ပဲသိမှာဒီကာကျော်လို့ပြောပြောခတ်တီတီနဲ့ပါဠိစကားလုံးကြီးတွေပါဇက်ထဲတစ်လုံးကြီးထည့်ပြောခြင်းအဘိဓမ္မထဝိဘာဝနီကျမ်းကြီးတက်နေပါပဲဖရာရဲ့လို့ဖြေလို့ရတယ်သဘောပေါက်ပြီနော်အဲနှစ်ခုဖြေလို့ရမယ်အဘိဓမ္မထဝိဘာဝနီရဲ့ဒီကာကျော်ရဲ့စာမေးဝဲကြတော့မှဗာနာမည်တက်မယ်ဒီဓမ္မဂုံဒူးစာဟုတ်ပြီနော်အဲ့တော့သင်တဲ့အခါမှာကျမတို့တွေကဘာနဲ့သွားမလဲဆိုဒီတိုင်းမယ်အဘိဓမ္မကျော်ရုပ်အတိုင်းသွားမယ်သွားတဲ့အခါမှာအဘိဓမ္မာကျမ်းတော့ကဓမ္မမေးဆွေကိုမတင်မဲနဲ့ကျမခြံရင်ခဲ့တယ်။ဒါခြံရင်ခဲ့လဲဆိုရင်ဒီအဘိဓမ္မာသင်္ဃာကျမ်းကိုရေးသားတာကအရှင်တို့ရောက်တာမရှိ။သူကကျမ်းမရေးသားခြင်းဘာလို့လဲဆိုရင်ယေဒနာမြတ်သုံးပါးအောင်သူတို့ရှ िख ိုးတယ်။ရှ िख ိုးတာကိုပဏာမလို့သုံးတယ်။ပဏာမနဲ့ကျောင်းမြန်ဖြစ်သွားတော့ပမာဏဖြစ်တတ်တယ်။ပမာဏကအတိုင်းအရှိပဏာမကရှ िख ိုးခြင်းကျမ်းပြုဆရာဖြစ်တဲ့အရှင်ဥရုဒ္ဓါကဟဲ့လားဒီတင်းကျိုကျမ်းကိုမရေးခင်တင်္ဃာကျမ်းကိုမရေးခင်ယေရနာမြတ်သုံးပါးကိုရှ िख ိုးတယ်ဒါကိုယေရနာမြတ်သုံးပါးကိုရှ िख ိုးတဲ့အတွက်ယေဒနတ်ထယပနာမလို့သုံးမယ်အဲ့ဒီမှာမြတ်စွာဘုရားကိုရှ िख ိုးမယ်တရားတော်ကိုရှ िख ိုးမယ်တန်ဃာတော်တွေကိုရှ िख ိုးမယ်ရှ िख ိုးပြီးတော့မှဒီကျမ်းစာကိုရေးတယ်အဲ့တော့တင်းကျိုကျမ်းရဲ့ယေရနတ်ထယပနာမကစပြီးတော့တင်းကျိုကိုပိုင်လို့ကမထမ်းပိုင်းအချီကိုအဘိဓမ္မာထသင်္ဃာကျမ်းကိုအရှင်သူမင်္ဂလာတာမိကဖတ်ချက်ပြီးဆိုတော့အရှင်ဥရုဒ္ဓါရေးခဲ့တဲ့ယေဒနတ်ထယပနာမရှ िख ိုးတာကိုလည်းသူကမလုပ်လဲတီကာချက်မယ်သဘောပေါက်ရတော့နောက်တစ်ချက်စိတ်ပိုင်းကိုလည်းချက်မယ်နောက်ဆုံးကမထမ်းတိချက်မယ်ဆိုကျွန်တော်တို့သင်တာအကုန်ချက်ပဲအဲ့ဒီတော့အရှင်သူမင်္ဂလာတာမိကလည်းသူ့ဟာသူရှ िख ိုးတာပါအောင်မယ်အရှင်ဥရုဒ္ဓါရှ िख ိုးတာကြတော့သူကတီကာချက်မယ်။နားလည်ပြီနော်။သူရှ िख ိုးတာတော့မချက်ဘူးသူ့အတိုင်းစစ်ထားမယ်။အဲ့တော့ကျမတို့ကယေဒနတ်တရားပဏာမကိုသင်ရလိမ့်မယ်။ဒါပေမဲ့အဘိဓမ္မာတော့ကယေဒနတ်တရားပဏာမကိုမသင်ခဲ့တဲ့အတွက်တီကာကြရင်ဒါကိုပြန်သင်မယ်။ဒါပေမဲ့ယေဒနတ်တရားပဏာမကလည်းစာမေးပွဲမှာတပုတ်မေးတယ်ဒီထဲကနော်တပုတ်မေးတယ်ဆိုတော့စင်မှတ်တယ်။ဒါပေမဲ့အဲ့ဒီတောင်ကိုတက်တဲ့အခါကြရင်ဟလာစာသင်သားတွေကအိုင်သွားမှဆိုတဲ့အတွက်ကြောင့်အခုလောလောဆယ်ကျမမတင်သေးဘူးခဏချက်မယ်။ဒီဓမ္မာ၃ဘိုင်းလုံးပြီးသွားတဲ့သူတွေ၉ဘိုင်းလုံးပြီးသွားပြီ၃ဆင့်လုံးပြီးသွားတဲ့သူတွေဆိုတော့ဒါတိကာကျော်လာတက်တာပေါ့။တိကာကျော်လာတက်တဲ့သူတွေအကုန်လုံးကပရိယဖက်ကိုအာတန်တဲ့သူတွေပေါ့ဒါ။ပတိပတ်ဖက်အာတန်တဲ့သူကမနေ့ကဝိသုဒ္ဓိနဲ့တက်သွားပြီ။ဟုတ်လား။အဲ့တော့ဒါပရိယဖက်ကိုအာတန်တဲ့သူကတိကာကျော်တက်တယ်ဆိုတော့တိကာကျော်အနေနဲ့သင်တဲ့အခါမှာအဘိဓမ္မာကျော်ယူလေးတန်းကျမပြောသွားမယ်။ပြောတဲ့အခါမှာကျမတို့ပြီးခဲ့တဲ့ညရာတီတုန်းကကျမဖွင့်ပေးလိုက်တယ်။ကျေးဇူးတော်ရှင်တောင်မြို့မာကန်နိုင်ုံဆရာတော်ဖရာကြီးရဲ့ဟာလာတင်းကျုံဘာသာတီကာစာအုပ်တွေရှိထားပြီဆိုတွဲကြည့်သွားပါ။တချို့အချက်တွေအဲ့ဒီဟာကကိုလွယ်တာရှိတယ်။အဲ့တော့ကျမကလည်းအဲ့ဒီတော့ကလည်းစိတ်ပိုင်းတစ်ပိုင်းနဲ့ပြီးသွားတယ်။နော်အဲ့တော့ဒီပြီးသွားသလောက်ကဓမ္မမေစုတို့တော်တော်တာသွားပြီ။နော်ကျန်တာလေးတွေကဒါနဲ့တွဲတင်သွားမယ်ဆိုတော့ဓမ္မမေစုတို့တီကာကျော်လွယ်တဲ့နည်းနဲ့ကျမဒီနှစ်တင်ပါ။ကျမတို့ဒီဓမ္မတော်ကသိစေတဲ့ပကင်းကိုမတင်ခင်မှာဘာစလဲဆိုရင်ပရမတ္ထတရား၄ပါးဆိုတာစဆိုတယ်ဟုတ်လားသိစေတဲ့ယုံနိဗ္ဗာန်ဘောင်းပရမတ္ထတရား၄ပါးဆိုတာဆိုတဲ့အတွက်အခုတီကာကြော်ကြရင်ပရမတ္ထတရား၄ပါးစတင်သွားမယ်ပြီးတော့မှစိတ်ဆိုတာဘာလဲဆိုပြီးတော့စိတ်ပိုင်းသွားမယ်စေတသိက်ကိုမူတည်ပြီးတော့စေတသိက်ပိုင်းသွားမယ်သိစေတဲ့နှစ်ခုပေါင်းပြီးတော့ပကင်းဝင်မယ် ပြီးတော့မှဘာလာတော့မယ်ဝီတိပါမယ်ဘုံပါမယ်ပြီးရင်ရုပ်ဆိုတဲ့ပရမတ်နဲ့နိဗ္ဗာန်ပရမတ်ကိုရုပ်ပိုင်းမှာသိမယ်ပြီးရင်သမုတ်စီပိုင်းပစ္စည်းပိုင်းကမထန်နိုင်သွားမယ်ဟုတ်ပြီနော်အဲ့တော့ဒါမှမဟုတ်ဒီတိကကျောစာအုပ်နဲ့တွားတဲ့နေရာမှာယတနာထေယဗနာမှာမြင်ဘူးအောင်လေးကြည့်ထားအောင်နော်ကျမတို့ဒီမှာကပြဋ္ဌာန်းကျမ်းစာပြောပါဆိုရင်မေတာဝိဆရာဆန်ရေးသားထားတဲ့တိကာကျော်မေတာဝိဆရာဆန်ကဘာကိုဖွင့်ထားတာလဲလို့ပြောရင်ကျမ်းစုရေးသားသောကျမ်းကြီးဆိုတော့ဗိဓမ္မထဝိဘာဝနီမီတဲ့အဗိဓမ္မထသင်္ကဟမြန်မာပြန်ကျမ်းတနည်းအားဖြင့်ဒါကိုတိကာကျော်ဖွင့်မြန်မာပြန်ကျမ်းကျမတို့သင်မှာဒါဘူရင်ဗိဓမ္မထဝိဘာဝနီကျမ်းကြီးမဟုတ်ဘူးနော်ဒါကိုဖွင့်ထားတာမေတ္တာဝိဆရာဆန်ရေးသားထားတာကိုကြီးဖြတ်သုတ်တင်ပေးတာဘာလို့လဲဆိုရင်မစိုးရင်ဆရာတော်ဘုရားကြီးအဲ့တော့အရှင်ရုဒ္ဓမထေရဲ့ယတနထေယပဏာမကိုခေါင်းစဉ်ချက်ထားတာဗာလဲသင်းဂျိုယတနထေယပဏာမအဖွင့်စာတွေ့လိမ့်မယ်အဲ့ဒါရဲ့ဘေးမှာအရှင်ရုဒ္ဓမထေလို့ရေးထားဒါအထကထာကျမတို့ ਨੇ ဟလာဗိဓမာနဲ့ဆိုင်ခဲ့တာဇီယာလေးကိုရေးသားထားတာတမတန်ဗုဒ္ဓမတုလည်းသတ္တဇမကနုဒ္ဒမံအဘိဝါဒိယဘာသိတံအဘိဓမ္မထသင်္ကဟံကျမတို့နွေရာသီတုန်းကလည်းဒါသင်ခဲ့ပြီးသွားပြီနော်ဒါပေမဲ့ဒါသိထားအောင်လောလောဆယ်ဒါကိုနောက်ပြီးပြန်သင်တယ်ဒါသင်းညိုယတနထေယပဏာမအဲ့တော့ပြီးတဲ့အခါမှာစာမျက်နှာ၄ကိုကြည့်မယ်ယတနထေယပဏာမကိုရေးသားရခြင်းရည်ရွယ်ချက်ဆိုတော့ဒါသည်သင်းညိုဖြစ်တဲ့အတွက်ကျမ်းညိုဆရာတော်ကဘာလို့လဲအရှင်နုရုဒ္ဓမထေရဲ့ရည်ရွယ်ချက်ဒါမြင်ခဲ့ဖို့အဲ့ဒီဟာကိုပဲဘာဖြစ်လဲဆိုရင်တီဃာကျော်ဆရာကနေပြီးတော့လေသူကလည်းတီဃာကျော်ကျမ်းကိုမရေးသားခင်တီဃာဆရာရဲ့ယရဏထေယပဏာမဆိုယရဏ၃ပါးရှိခိုးခြင်းဆိုပါလိမ့်မယ်ဒါကခုနအရှင်တို့တော့ချဲ့တာမဟုတ်သေးဘူးဟုတ်ပြီနော်မဟုတ်သေးဘူးဒါဘာလို့လဲတီဃာဆရာလို့ပြောတဲ့အတွက်ဒါဘာလို့လဲအရှင်သူမင်္ဂလာသာမီးကလည်းသူဘိဓမ္မထဝိဘာဝနီကိုမရေးခင်သူလည်းယရဏ၃ပါးကိုရှိခိုးလိုက်တယ်နော်ရှစ်ခိုးတာလေးอ่ะအဲ့ဒါစံမေးပွဲမှာဒီရလေးอ่ะမမေးဘူးเนาะဒါမမေးဘူးတီကဆရာရဲ့ရဏထရာကိုမမေးပဲနဲ့ဘယ်ကြတော့မှလဲဆိုလို့ရှိရင်စာမျက်နှာ9စာမျက်နှာ9မှာကြတော့သမ္မာသမ္ဗုဒ္ဓမတုလန်စသောဂါထာ၌ဘယ်ပတ်တို့ဖြစ်ဘယ်ဟုပြတယ်လဲဆိုတာအဲ့ဒါကအရှင်နုရုဒ္ဓရဲ့ဟဲ့လားဒါကိုချဲ့တဲ့အပိုင်းဒီအပိုင်းတွေကကျမနောက်မှလည်းသင်တော့မယ်เนาะခုဒါအဲ့ဒီကနေစပြီးကျမတို့စာမျက်နှာ9ကနေစပြီးတော့เบอร์ที่เลยဆိုရင်စာမျက်နှာ18အထိအဲ့ဒါဒီဟဲ့လားသင်းယူဆရာရဲ့ယတနထေယပဏာမကိုတီဃာဆရာပြန်ဖွင့်ပြစာမေးပွဲကအဲ့ဒီက9ကနေပြီးတော့18ထဲကတပုတ်မေးมาပဲဟုတ်ပြီเนาะအဲ့ဒီအပိုက်ကိုကျွန်မနောက်မှပြန်သင်မယ်เนาะလွယ်အောင်သင်သွားမယ်ကြည်တိထရသွားပြီ